မြန်မာနိုင်ငံကိုရောက်ရှိနေတဲ့ American Outlook တော့ Democracy Partnership Committee ရဲ့ဥက္ကဋ္ဌ Mr. Peter နဲ့အဖွဲ့ဝင်ခုနှစ်ဦးတို့ဟာမြန်မာနိုင်ငံသားဝင်ကြီးဒေါအောင်ဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်း 10:00 လောက်ကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒီကနေ့တွေ့ဆုံမှုမှာမိနစ်30ကျော်ကြာမြင့်ခဲ့ပြီးတော့အဓိကအဖြစ်နှစ်နိုင်ငံလွှတ်တော်နှစ်ရဲ့ကြားပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်များကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားဝင်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါအေးအေးဆိုးက VOA ကိုပြောပါတယ်။
အဲ့ဒီနေ့တွေ့တယ်မနေ့10နာရီကဒီငငယ်ကြီးဝင်ကြီးသူကငငယ်ကြီးဝင်ကြီးအနေနဲ့လက်ခံတွေ့ဆုံတာဆိုတော့သူ့ဧကမှလာတွေ့တယ်အတိကတော့နှစ်နိုင်ငံဆက်ဆံရေးပေါ့အဲ့ဒီအချိန်မှမအသေးစိတ်ကတော့ဒီနှစ်နိုင်ငံဒီလွှတ်တော်တွေအချင်းချင်းဆက်ဆံရေးပေါ့ဟို legislative branch နှစ်ခုဆက်ဆံတာပေါ့လေလွှတ်တော်ဆိုပေမဲ့တူကလွှတ်တော်လို့ဗမာကတော့သုံးတာဆိုတော့အတိကတော့ဗမာ legislative branch နဲ့ဟိုဘက်က American legislative နှစ်ခုကြားပါဖို့ပေါ့ဆောက်ရုပ်
Mr. Peter နဲ့အဖွဲ့ဝင်တို့ဟာဒေါအောင်ဆန်းစုကြည်နဲ့ရင်းနှီးနှီးတွေ့ဆုံခဲ့ပြီးညနေပိုင်းမှာတော့လွှတ်တော်ကိုယ်စားလှယ်တချို့နဲ့တွေ့ဆုံမှုရှိတယ်လို့ဒေါအေးအစိုးကပြောပါတယ်
။အဲတခြားတော့မဟုတ်ပါဘူးကြည့်ရတော့တော်တော်များများတော့အင်တာဗျူးလာလို့တလို့ပဲအမားတို့ဝန်ကြီးကိုသူတို့ရှေ့အဝန်ကြီးနေလဲဘလို့ညမြတ်ချက်နဲ့အလုပ်လုပ်ပါလဲဘလို့ခက်ခဲဘလို့ကြိုးစားခဲ့ရပါလဲစသဖြင့်ပေါ့လေဟိုတယောက်ပစနတာ၈ယောက်ကို၈ယောက်ဆိုတော့၈ယောက်ကသူတို့လည်းမေးတယ်နဲ့မေးခွန်းလေးတွေရောသူတို့ personal မေးခွန်းလေးတွေရောပါလေးတွေရောမေးသွားတာပါ။ပြရလာပြန်ဟိုရင်းရင်းနှီးနှီးလာဆက်ပြီးလာတော့တာအဓိကတော့ဒီဖွတ်တော်နှစ်ရက်ကြာမှာပူပေါင်းဆောင်ရွက်ဖို့သူတို့လှုပ်ချင်ပါတယ်သူတို့ကဘာတွေများကူညီပေးရမလဲလို့ညနေကြာမှာပဲလွှတ်တော်ကိုယ်စားလှယ်လေးနဲ့လည်းသူတို့တွေ့ဖို့ရှိပါတယ်အဲ့အချိန်ပြောပါမယ်ပေါ့လေဒါကတော့အရင်ဆုံးပြရတာဝင်းကြီးကိုလာပြီးတော့ကနဝန်းပုစေင်းနဲ့သူတို့အစီအစဉ်ကိုလာပြောတော့တာပါ
Democracy Partnership Committee ဟာ American Party ကြီးနှစ်ရက်စလုံးကကုစလရီပါဝင်ပြီးအဖွဲ့ဝင်20နဲ့လက်ပဲဆောင်ရွက်နေတာပါ။ Botswana Democracy နိုင်ငံရဲ့ဥပဒေပြုရေးဆောင်ရွက်ချက်တွေလွှတ်တော်ရေးရာကိစ္စရပ်တွေမှာကူညီဆောင်ရွက်ပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်။ဥပဒေပြုရေးပိုင်းဆိုင်ရာတင်နန်းတွေအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေနဲ့အကူအညီပေးနေရလဲဖြစ်ပါတယ်ခင်ဗျာ။